တမ်မချီဥဟုတ်သူစွမ်းကသူ့ရဲ့အမြင်ကို VOA ကိုပြောပြသွားကြတာပါမြန်မာနိုင်ငံဆိုင်ရာသတင်းပုဒ်ကိုဆက်လက်နားဆင်ကြပါဦးမယ်ရွန်ဂျာရင်းနဲ့ပတ်သက်ပြီးနိုင်ငံတကာတရားဥပဒေနဲ့အညီအရေးယူနိုင်ဖို့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့အားရကျေနပ်မှုရှိသလိုအားမရစရာတွေလည်းရှိတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့50တတိယမြောက်ပုံမှန်အစည်းအဝေးပြင်ပတီးခြားဆွေးနွေးပွဲတစ်ခုမှာသူကအခုလိုပြောသွားခဲ့တာပါ။ဗတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်
။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့50တတိယမြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံပြင်ပမှာမြန်မာရေးနဲ့ပတ်သက်ပြီး Physicians for Human Rights အဖွဲ့ကတနင်္လာနေ့မှာတည်ထောင်ဆွေးနွေးပွဲကျင်းပပါတယ်။မြန်မာနိုင်ငံတွင်လူနည်းစုတွေအပေါ်နိုင်ငံကထောက်ပံ့ပေးထားတဲ့အကျန်းဖတ်မှုအမွေစုဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့ဒီဆွေးနွေးပွဲကိုတော့မြန်မာနိုင်ငံဆရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီလည်းတက်ရောက်ခဲ့ပါတယ်။ရိုဟင်ဂျာရင်းနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဆောင်ရွက်ချက်တွေကိုသူကအခုလိုထောက်ပြပြောဆိုပါတယ
်
အစ္စလာမ်ပြူပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကရိုဟင်ဂျာရေးကို ICJ နိုင်ငံတကာတရားခုံရုံးကိုလွှဲပြောင်းနိုင်ရေးအခုလုံဆောင်နေတဲ့အပေါ်မှာတော့အားရကျေနပ်မိပါတယ်။ဒါပေမဲ့လုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံကို ICC နိုင်ငံတကာရာဇဝတ်မှုခုံရုံးတင်မဲ့အလားအလာကတော့မသေးကြပါဘူး။ဒါကတော့အားရစရာမရှိပါဘူး။ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာတွေအတင်းအဓမ္မမောင်းထုတ်ခံရတဲ့ကိစ္စကို ICC နိုင်ငံတကာရာဇဝတ်မှုခုံရုံးဘက်ကဘာတွေလုပ်နိုင်မလဲဆိုတာကိုအသေးချာဆောင်ရွက်နေတဲ့အပေါ်မှာတော့အားရကျေနပ်စရာကောင်းပါတယ်
။ပြီးခဲ့တဲ့2018ခုနှစ်ကရခိုင်ပြည်နယ်တွင်မွတ်စလင်အများစုနေထိုင်ရာဒေသတွေမှာအကြမ်းဖက်မှုတွေကြောင့်တိတ်ငြိမ်ချတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရတာပါ။ဒီလိုတွေဌာနေပြန်ရေးလုပ်ငန်းစဉ်ကလည်းအခုချိန်ထိအကောင့်အထည်မပေါ်သေးပါဘူး။ရွန်ဂျာတိတ်နဲ့ချီထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကိုအရေးယူနိုင်ရေးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီကအခုလိုတိုက်တွန်းပါတယ
်
သက်သေအထောက်အထားတွေစုဆောင်မှုကိုကျမတို့ကဆောင်ရွက်ပြီးပါပြီ။တိကျလက်လက်တဲ့စုံစမ်းစစ်ဆေးမှုရန်တရား Independent Investigative Mechanism IIM မြန်မြန်ဆန်ဆန်ဖြစ်လာဖို့အတွက်တိုက်တွန်းပေးနေလိုပါတယ်။ကျမတို့မှာရန်ပုံငွေအများကြီးရထားပြီးဖြစ်ပါတယ်။ဒါပေမဲ့ကုလသမဂ္ဂရဲ့စနစ်ကအရန်နှေးကွေးလွန်းပါတယ်။စုံစမ်းရေးရန်တရားကမလဲပတ်နိုင်သေးပါဘူး။ကျမတို့ဘက်ကတော့တာဝန်ရှိသူတွေကိုတရားဥပဒေအရအပြစ်တင်နိုင်ဖို့အမှုဖွင့်နိုင်ဖို့ဆောင်ရွက်စီရအားလုံးပြည့်စုံသွားပါပြီ။ကျမအနေနဲ့ကတော့တခြားတိုးတက်မှုတစ်ခုကိုလည်းတွေ့နေပါတယ်။အဲဒါကတော့လူမျိုးရုံးတက်ဖြတ်မှုလူသားမျိုးနွယ်ပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတို့အတွက်လုံခြုံရေးကောင်စီဘက်ကနိုင်ငံတကာခုံရုံးတစ်ခုဖွဲ့စည်းဖို့ပါ။ကျမဘက်ကအခုနောက်ဆုံးစ조사နေတာကတော့အသွင်ကူးပြောင်းရေးဆိုင်ရာတရားမျှတမှုလုပ်ငန်းစဉ် Transitional Justice ဖြစ်ပါတယ်။ပြမှုကျွလွန်သူအလုံးအတွက်အေးအေးယူဆောင်ရွက်စရာတချို့လည်းရှိပါသေးတယ်ရှင်
။ဆွစ်ဇာလန်ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံအတွင်းမြမလူ့ခွင့်ရေးချိုးဖောက်မှုပြည်ထောင်ကင်းလွတ်တသက်ခွင့်နဲ့စီးပွားရေးကိုစစ်တပ်ပုံသွင်းဆန်သွင်းခြင်းဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့မြမအရေးတနင်္လာနေ့ကတည်ထောင်ဆွေးနွေးပွဲမှာလည်းမြမဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီပါဝင်ဆွေးနွေးခဲ့ပါတယ်။ရွှေဂျာရီအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေကလူမျိုးတုံးသွားစီဖို့ထိရည်ရွယ်ဆောင်ရွက်ခဲ့ကြတယ်လို့ကုလသမဂ္ဂအချက်လက်ရှာဖွဲ့ကပြောဆိုထားပြီးမြန်မာကာကွယ်ရေးဦးစီးချုပ်အပါအဝင်တာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေတွေနဲ့အရင်းယူဖို့လည်းတိုက်တွန်းနေတာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတောင်လက်တင်မခံပါဘူး။ဒါအပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကိုပြည်ဝင်ခွင့်ပေးထားသလိုကုလသမဂ္ဂရဲ့လွတ်လပ်တဲ့အချက်လက်ရှာအဖွဲ့ဟာလည်းတစ်ဖက်ဆောင်းနှင်းပလိုက်တယ်ဆိုပြီးမြန်မာအစိုးရဘက်ကအတိအမှတ်မပြုပါဘူးရှင်။